2019ခုနှစ်တက်မတော်တာဝန်ခံမှုရှိရေးနဲ့မြန်မာနိုင်ငံညီညွတ်ရေးအပြင်းထန်တိုက်တွန်းခြင်းဥပဒေလိုတိုက်ရိုက်အဓိပ္ပာယ်ရတဲ့မြန်မာနိုင်ငံဥပဒေ2019ကိုအမေရိကန်အောက်လွှတ်တော်ကမနေ့ကအတည်ပြုလိုက်ပါတယ
် Humanitarian assistance and impose sanctions with respect to human rights abuses in Burma and for the
ဒီဥပဒေကို Democratic Party လွှတ်တော်ကိုယ်စားလှယ်40နဲ့ Republican Party လွှတ်တော်ကိုယ်စားလှယ်14ဦးစုစုပေါင်းအောက်လွှတ်တော်ကိုယ်စားလှယ်54ဦးကပူးတွဲအဆိုတင်ခဲ့တာဖြစ်ပြီးထောက်ခံမဲ့394မဲကန့်ကွက်မဲ့21မဲနဲ့အတည်ပြုလိုက်တာဖြစ်ပါတယ်ဒီဥပဒေအရအမေရိကန်အစိုးရအနေနဲ့မြန်မာနိုင်ငံအပေါ်ပြစ်ဒဏ်ခတ်ပိတ်ဆို့အရေးယူရေးလုံခြုံရေးနဲ့ပတ်သက်တဲ့အကူအညီတွေအကန့်အသတ်နဲ့သာပေးရေးတခြားအကူအညီတွေထပ်မံပေးရေးမြန်မာနိုင်ငံနဲ့ဆက်စပ်တဲ့အစီအစဉ်အများအပြားနဲ့နီးလန်းတွေခွင့်ပြုဆောင်ရွက်ရေးစတာတွေလှုပ်ဆောင်မှုပါဝင်ပါတယ်မြန်မာနိုင်ငံမှာလူခွင့်ရေးစိုးစိုးဝါးဝါးချိုးဖောက်ခဲ့သူဒါမှမဟုတ်ချိုးဖောက်ဖို့အကူအညီပေးခဲ့သူတာဝန်ထမ်းဆောင်စေအရာရှိတွေအရာရှိဟောင်းတွေကိုပြစ်ဒဏ်ခတ်အရေးယူဖို့နဲ့အဲ့ဒီအရာရှိတွေထိန်းချုပ်ထားတဲ့အဖွဲ့အစည်းတွေနဲ့တမရိုးနဲ့ဆက်ဆက်နေပြီးအဲ့ဒီအရာရှိတွေကိုဗန္ဒာရေးအရာအကျိုးမြတ်ကြီးကြီးမားမားပေးနေတဲ့အဖွဲ့အစည်းတွေကိုပါပြစ်ဒဏ်ခတ်အရေးယူဖို့ဒီဥပဒေကအမေရိကန်သမ္မတကိုခွင့်ပြုထားပါတယ်။ပိတ်ဆို့အရေးယူမှုတွေထဲမှာပိုင်ဆိုင်မှုထိန်းချုပ်ရေးနဲ့အမေရိကန်ဗီဇာပိတ်ပင်ရေးတွေလည်းပါဝင်ပါတယ်။ဒီဥပဒေအရမြန်မာ၊ဘင်္ဂလားဒေ့ရှ်နဲ့မြန်မာနဲ့ဆက်ဆက်တဲ့ဒေသတွေမှာလူသားချင်းစာနာမှုအထောက်အကူပေးရေးလည်းပါဝင်ပြီးမြန်မာတပ်မတော်ကပြစ်မှတ်ထားခြင်းခံရတဲ့လူနည်းစုတိုင်းရင်းသားတွေနဲ့နေရဆွန့်ခွာရသူဒုက္ခသည်တွေပြန်လည်နေရချထားရေးလုပ်ငန်းတွေမှာအကူအညီပေးရေးလည်းပါဝင်ပါတယ်။ဒါ့အပြင်လက်ရှိဆောင်ရွက်ဆဲအတင်းနှန်းသုတေသနနဲ့အမျိုးသားပြန်လည်တည်မြဲရေးလုပ်ငန်းတွေမှာအပလုံခြုံရေးရာမြန်မာတပ်မတော်နဲ့ပူးပေါင်းဆောင်ရွက်မှုတွေကိုကန့်သတ်ထားပါတယ်။ဒါ့အပြင်1မြန်မာနိုင်ငံမှာစစ်ရဆွေးမှုတွေနဲ့ပတ်သက်လို့တာဝန်ယူမှုရှိရေး2မြန်မာနိုင်ငံစီးပွားရေးဖွံ့ဖြိုးတိုးတက်ရေး3မြန်မာတပ်မတော်နဲ့လုံခြုံရေးတပ်ဖွဲ့တွေနဲ့အမေရိကန်ဆက်ဆံရေးမဟာဗျူဟာတစ်ခုရရှိဖို့အမေရိကန်နိုင်ငံရဲ့ဌာနကအမေရိကန်လွှတ်တော်ကိုအစည်းအခမ်းစာတင်ရေးစာရာတွေကိုထည့်သွင်းထားပါတယ်။ Washington DC မှာရှိတဲ့အမေရိကန်အောက်လွှတ်တော်မှာမြန်မာနဲ့ပတ်သက်လို့ဥပဒေပြဋ္ဌာန်းလိုက်တဲ့တစ်ချိန်တည်းမှာပဲကုလသမဂ္ဂလုံခြုံရေးကောင်စီညီလာခံကျင်းပနေတဲ့နယူးယောက်မြို့မှာလည်းမြန်မာနိုင်ငံနဲ့ပတ်သက်လို့အမေရိကန်ဒေါ်လာ128သန်းကျော်လူသားချင်းစာနာမှုအကူအညီပေးမယ်ကြောင်းအမေရိကန်နိုင်ငံရဲ့ဌာနကကြေညာချက်စာအုပ်ထုတ်ပြန်ပါတယ်။ဒီအကူအညီဟာဘင်္ဂလားဒေ့ရှ်မှာခိုးလုံနေတဲ့ရိုဟင်ဂျာမွတ်စလင်9သိန်းကျော်အတွက်အရေးပေါ်လိုအပ်ချက်တွေကိုဖြည့်ဆည်းကူညီဖို့ဖြစ်ပြီးဒေသခံဘင်္ဂလားဒေ့ရှ်အတွက်လည်းပါဝင်ရလို့ဆိုပါတယ်။ဒီအကူအညီတွေထဲမှာပြည်တော်မှာရှိတဲ့နေရဆွန့်ခွာထွက်ပြေးနေရတဲ့ဒုက္ခသည်တွေအတွက်အသက်ကယ်ဆယ်ရေးလုပ်ငန်းတွေလည်းပါဝင်ပြီးရခိုင်တပ်တော် AA နဲ့မြန်မာတပ်မတော်ကြားတိုက်ပွဲတွေကြောင့်ထိခိုက်နေတာတွေဒေသခံတွေအတွက်လည်းပါဝင်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။အတင်းကျပ်ဖယ်ရှားခံရသူတွေအနေနဲ့မိမိစန္ဒာလျောက်ပြန်လာနိုင်ဖို့ပါဝင်ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာမွတ်စလင်တွေအစီအတီးတဲ့နဲ့လုံခြုံစိတ်ချပြီးဂုဏ်သိက္ခာရှိရှိပြန်လာနိုင်ရေးအတွက်အခြေအနေတွေကိုမြန်မာနိုင်ငံအနေနဲ့ဖန်တီးပေးရေးကိုလည်းအမေရိကန်နိုင်ငံသားဌာနရဲ့ထုတ်ပြန်ချက်မှာတိုက်တွန်းထားပါတယ်ခင်ဗျာ။